အီရန်နိုင်ငံဟာအစ္စရေးအတွက်အကြီးမားဆုံးချင်းချောက်မှုဖြစ်တယ်လို့ပဲအီရန်ကနျူကလ িয়ার လက်နက်ထုတ်လုပ်ခွင့်ရရှိလို့ရရှိဖို့အတွက်ဘယ်တော့မှခွင့်ပြုနိုင်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီယိုဘလင်ကန်ကပြောပါတယ်။အီရန်အနေနဲ့တန်တမာရေးနည်းလမ်းကိုပယ်ချခဲ့ရင်သမ္မတဘိုင်ဒန်ရှင်းလင်းလင်းထပ်ကတလဲလဲပြောထားတဲ့အတိုင်းပဲအီရန်နျူကလ িয়ার လက်နက်မရနိုင်အောင်လို့နည်းလမ်းအားလုံးကိုလည်းပြင်ဆင်ထားတယ်လို့နိုင်ငံရဲ့ဝန်ကြီးဘလင်ကန်ကပြောပါတယ်။အစ္စရေးလိုလားတဲ့AIPAC အဖွဲ့မှ Mr. Blinken ကတွင်လာနေမိကုံးပြောကြားတဲ့နေရာမှာခုလိုထည့်သွင်းပြောဆိုသွားတာပါ။ Iran နိုင်ငံရဲ့ Nuclear အစီအစဉ်ကိုစောင့်ကြပ်ထိန်းချောင်းနိုင်မှုအတွက် Iran ရဲ့ပူးပေါင်းဆောင်ရွက်မှုဟာအလွန်ကိုနှေးကွေးနေပါတယ်လို့အပြူဆိုင်ရာအမှုဆောင်ရွက်အေဂျင်စီ IAEA ရဲ့အကြီးအကဲ Rafael Grossi ကလည်းတွင်လာနေမှာပြောပါတယ်။ပိတ်ထားတဲ့ Iran Nuclear စစ်ရုံနေရာတွေမှာကင်မရာနဲ့တခြားပစ္စည်းတွေတပ်ဆင်ပြီးပေမဲ့အများကြီးလုံးစရာတွေလိုသေးတယ်လို့သူကဆိုပါတယ်။2015ခုနှစ်ကအီရန်နဲ့နိုင်ငံတကာအကြားမှာယူထားတဲ့နျူကလ িয়ার သဘောတူညီချက်ကိုသမ္မတ Trump လက်ထက်အမေရိကန်ဘက်ကရုတ်သိမ်းသွားတဲ့နောက်ပိုင်းအီရန်ကနျူကလ িয়ার စစ်ရုံတွေကိုပြန်လည်လက်ပတ်ဖို့ကြိုးပမ်းခဲ့တာပါ။ဒါပေမဲ့အဲ့နောက်ပြန်လည်ညှိနှိုင်းသဘောတူညီချက်အရထောင်လိုင်းကင်မရာတွေပြန်တပ်ဖို့အီရန်ကနေပြီးတော့မတ်လတုန်းကသဘောတူထားပါတယ်။ဒါပေမဲ့လည်းမတ်လသဘောတူညီချက်အတိုင်းစောင့်ကြည့်စနစ်တွေပြန်လုပ်ဖို့အင်တာကိုနှိကွေးလွန်းတယ်လို့ IAEA အကြီးအကဲကမှတ်ချက်ပြုပါတယ်။ပြီးခဲ့တဲ့ AFP သတင်းတရမှာတော့အီရန်နိုင်ငံဟာပြီးခဲ့တဲ့လအတွင်းမှာတန့်စင်ပြီးယူရေနီယံတွေစုဆောင်းမှုကိုတိုးများလာတယ်လို့ IAEA ကတွေးရှိတဲ့အကြောင်းပြောပါတယ်။